ဇင်ဘာဝေသမ္မတဟောင်းရောဘတ်မူဂါဘီနဲ့သမ္မတကရောဟောင်းဂရိတ်မူဂါဘီတို့ကိုအပြစ်ပေးအရေးယူမခံရအောင်လူငင်းချမ်းသာဝင်ပြလိုက်ကြောင်းအနာရစနုပီယပါတီတာဝန်ရှိသူတူနဲ့ဟာရီမျိုးကသတင်းတော်တွေကဗီဒီယိုကိုတီဗီပြောဆိုလိုက်ကြပါတယ်ဒီပေါ်ဆုံးဆက်ခရနိကျတက်တီကိုအုတ်ချုပ်ခဲ့ပြီးတော့အင်္ဂါနေ့မှာပဲရာလူကဆင်းပြေးနေရတဲ့အထိဖိအားပေးကခံရတဲ့ဖိအားပေးခဲ့ရတဲ့ဇင်ဘာဝေစစ်တပ်ကပူချုပ်ပြီးနိုင်ငံရေးကောင်းဆောင်တွေနဲ့မူဂါဘီစစ်တပ်ညီနိုင်မှုတွေလောက်ကပြီးတဲ့နောက်မှာပဲသဘောတူညီချက်ရရှိသွားတာဖြစ်ပါတယ်တက်93နှစ်ရွယ်မူဂါဘီကသူ့သမီးအောင်အမတ်ဆန်မန္နကာကိုဒီလနိုဝင်ဘာလ5ရက်နေ့မှာရာလူကဖယ်ရှားခဲ့ပြီးသူ့နေရာမှာဇနီးပြည်သူကိုအစားထုတ်ခန့်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲစစ်တပ်ကအာဏာသိမ်းဖယ်ရှားလိုက်တာပါသူတို့ကမနက်ကကတော့တမန်တစ်ပြည်မနက်ကတောက်ချောင်းတွေမှာတရားဝင်ကျန်းတစ်ဆောင်ကျေးဇူးမှာဖြစ်ပါတယ်။ရာလူကဖိရှားခံရပြီးတော့ချစ်ချစ်နိုင်ငံကနေထွက်ခွာသွားတဲ့သူတို့ကအောင်ကတော့ဇင်ဘာဝေကိုမနေ့တုန်းကလည်းတင်ရောက်လာခဲ့ပြီးညီညွတ်နဲ့တိုက်ပြီးကျူးကျော်လာစီကိုပြည်သူလူထုအတွက်အမှုထမ်းတဲ့အကြောင်းကြေညာပြောကြားတော်ခဲ့တာပါ။ဒါပေမဲ့လည်းနှစ်ပေါင်း39နှစ်ကြာတိုက်ပြီးကိုအုပ်ချုပ်ခဲ့တဲ့မူဂါဘီနဲ့လက်တွဲလှုပ်လှုပ်ခဲ့ပြီးတဲ့သူတို့ကအနေနဲ့အပြောင်းအလဲဘယ်လောက်ထိဆောင်ကျဉ်ပေးနိုင်မလဲဆိုတဲ့အပေါ်မှာတနည်းအမြင်နဲ့ရှိနေကြတာပါ။ကျေလွတ်နှုတ်ကပ်သွားတဲ့မူဂါဘီကပရိသတ်ကိုလိုနီလောက်ကလွတ်လည်ရခဲ့တဲ့1980ပြည်နှစ်တွေကဇင်ဘာဝေနိုင်ငံမှာတမန်အဖြစ်တာဝန်ယူခဲ့သူတွေဖြစ်ပါတယ်